ရွေးကောက်ဘက်ကော်မရှင်ဥက္ကဋ္ဌဦးတင်အေးနဲ့အင်္ဂရုံနိုင်ငံရေးပါတီတွေဒီနေ့တွေ့ဆုံပွဲမှာဒီနိုင်ငံရေးပါတီတွေဘက်ကဘာတွေများတင်ပြဆွေးနွေးခဲ့ကြပါလဲရှင်
။ဒီတော့ရွေးကောက်ဘက်ကော်မရှင်က2014နဲ့2018အတွက်ပေါ့ပြုစုထားတဲ့မဟာဗျူဟာစီမံချက်ပေါ့အဲ့ဒီဥစ္စာကိုကျွန်တော်တို့ပါတီတွေကိုအကြံပြုချက်တောင်းထားတာရှိတယ်။အဲ့ဒါတွေကိုကျွန်တော်တို့ပါတီတွေကနေပို့ထားတာတွေကိုအခုပြန်ပြီးတော့ချပြပြီးတော့ထပ်ပြီးတော့ပေါ့နော်ဒီထဲမှာအရေးကြီးတဲ့အချက်တွေကိုပြန်ပြီးတော့အကြံပြုနိုင်အောင်လို့ခေါ်တွေ့တာပါ။ကျွန်တော်တို့ဘက်ကတော့ဒီမဲစင်းမှန်ကန်ရေးကိစ္စတွေနောက်ပြီးတော့အဲ့ဒီငွေရေးကြေးရေးရှော့ပေါ့ပြီးကိစ္စတွေနောက်ပြီးတော့ပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့ဆက်ဆံတဲ့ကိစ္စတွေနောက်ပြီးတော့တို့ရဲ့ဖွဲ့စည်းမှုကိစ္စတွေပါတယ်အဲ့ဒီစားတွေကိုကျွန်တော်တို့ဒီနေ့တွေ့နေတဲ့အချိန်မှာပါပါတယ
်မနေ့ကဒီပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့လေရပ်ဘက်လူမှုဖွဲ့စည်းတွေတွေ့ဆုံတဲ့အခါမှာဒီရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကလာမယ့် 2015 ရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းဝင်ကြီးကိုရှော့ပတ်ပေးဖို့စီစဉ်ထားတယ်ဆိုပြီးပြောခဲ့တာရှိပါတယ်ဒီနေ့နိုင်ငံရေးပါတီတွေကိုအဲ့ဒါအသိပေးတာများရှိပါလားရှင
်ဟုတ်ကဲ့အသိပေးပါတယ်3သိန်းအထိရှော့ပေးမယ်လို့ပြောပါတယ်ပြောတဲ့အချိန်မှာတော့မဲ10ပုံတပုံရလို့ရှိရင်ဒီဥစ္စာပြန်လို့refund လုပ်မယ်ဆိုပြီးတော့အဲ့လိုပြောပါတယ်ရွေးကောက်ပွဲခုံရုံးအတွက်ပေးသွင်းရတဲ့ငွေကတော့အရင်10သိန်းသွင်းရပါတယ်အဲ့ဒီစားတော့မလျှော့ပေးဘူးလို့ပြောပါတယ
်ဒီကိုယ်စားလှယ်လောင်းဝင်ကြီးကိုရှော့ပေါက်ပေးတာနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီဘက်ကဘယ်လိုသဘောထားရှိပါသလဲရှင
်ရှော့ပေးတဲ့ဥစ္စာကတော့ကျွန်တော်တို့ပါတီအများစုကလည်းလိုလားပါတယ်အဲကြောင့်လဲဆိုတော့ပါတီစုံဒီမိုကရေစီဖြစ်ဖို့ရွေးကောက်ပွဲဖြစ်ဖို့ကတော့ဒီပါတီတွေကနေပဲကိုယ်စားလှယ်တွေအများများဝင်နိုင်ဖို့အရေးကြီးတယ်လေဒီဥစ္စာရှော့ပေးတဲ့အတွက်ပါတီအများစုကလည်းဒီတိုင်းပဲလိုလားပါတယ်
လာမယ့် 2015 ရွေးကောက်ပွဲမှာဘယ်လိုရွေးကောက်ပွဲပုံစံစနစ်နဲ့သွားမယ်ဆိုတာကိုဒီကော်မရှင်ဥက္ကဋ္ဌဦးတင်အေးတို့ဘက်ကအသေးပေးပြောကြားတာများရှိပြီလားရှင်
SPTV နဲ့ PR စနစ်ဟိုဘက်စနစ်ကျင်လုံးမလဲဆိုတော့ဒီဥရပြရတော့ဒီ2013အတွင်းမှာရွေးကောက်ပွဲပြည်ပြည်ပြောင်းလဲကိစ္စအဆုံးပြပေးမယ်ဆိုတော့2015မှီလုတ်ပေးနိုင်တယ်ဆိုတော့ဒါထပ်ပြီးတော့သူကအတီးပြပြောပါတယ်ဒါပေမဲ့အခုချိန်ထိဒီကိစ္စကလွတ်တော်ကမကင်နိုင်တဲ့ခါကျတော့အခုချိန်ထိကတော့ဒီရွေးကောက်ပွဲစနစ်ပြုပြင်ဖို့ကိစ္စကတော့ဘာမှလုတ်နိုင်တဲ့အခြေအနေမရှိသေးပါဘူး
ဒီနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးတော့ဒီနိုင်ငံရေးပါတီတွေဘက်ကရောကျင့်တဲ့အားရမှုရှိပါသလားရှင
်တို့လည်းလိုလိုလားလားကျွန်တော်တို့ဆီကကြံကြံတောင်းတာလေနောက်ပြီးတော့ပါတီတွေကလည်းဒါကျွန်တော်တို့2010 2012အတွေ့အကြုံတွေအရဟိုကျွန်တော်တို့အကြံပြုချက်တွေရှိပါတယ်အဲ့ဒီဥစားတွေဟိုပထမတစ်ချိန်သူတို့အကြံပြုချက်တောင်းတယ်အခုချပြပေးတယ်ချပြပြီးတော့အခုအကြံပြုချက်ထပ်တောင်းတယ်ပေါ့နော်ထပ်တောင်းတဲ့ဥစားကိုလည်းသူတို့ဒီဥစားကိုထည့်သွင်းပြီးတော့မှဒီဥစားကိုလည်းစဉ်းစားဆောင်ရွက်သွားမယ်ဆိုပြီးတော့ပြောရဲဆိုတော့ကျွန်တော်တို့ကော်မရှင်ကဒီလောက်အထိပေါ့လိုက်လိုက်လောလောပေါ့နော်ကျွန်တော်တို့ပါတီတွေဟောဒီ CSO အဖွဲ့တွေရောဒီလိုလုပ်ပေးတဲ့ဥစားတော်တော်လေးလည်းဝင်လင်းမြင်သာတဲ့သဘောရှိပါတယ်
အခုလိုဖြစ်ကြပေးတဲ့အငယ်ဦးကြည်တန်းကို RFA ကကျေးဇူးတင်ပါတယ်ရှင
်ဟုတ်ကဲ့ပါဟုတ်ကဲ့